နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းဆူဂျီဟာနိုဝင်ဘာလအထွေထွေရွေးကောက်ပွဲအတွက်သူ့ရဲ့ပါတီအောင်နိုင်ရေးမဲဆွယ်စည်းရုံးလှုပ်ရှားမှုကိုအင်္ဂါနေ့ကစတင်လိုက်ပါတယ်။ COVID-19 ကူးစက်မှုမြင့်တက်နေတာကြောင့်ရန်ကုန်ကိုကိုယ်တိုင်သွားရောက်မယ့်အစီအစဉ်ကိုဖျက်သိမ်းလိုက်ပြီးတဲ့နောက်မှာနေပြည်တော်မှာပဲအချင်းယုံပြီးရွေးကောက်ပွဲအောင်နိုင်ရေးစတင်တဲ့အခမ်းအနားကိုလှုပ်ဆောင်ခဲ့တာလည်းဖြစ်ပါတယ်။ထောင်ဆန်းဆူဂျီမဲဆွယ်လှုပ်ရှားမှုစတင်မှုရန်ကုန်ကိုလူကိုယ်တိုင်သွားဖို့အစီအစဉ်ကိုကျန်းမာရေးဝန်ကြီးရဲ့အကြံပြုချက်အရမဏိတနင်္လာနေ့ကဖျက်သိမ်းခဲ့တာပါ။2015အထွေထွေရွေးကောက်ပွဲမှာအပြည့်အသက်အနိုင်ရခဲ့ပြီးစစ်အစိုးရအုပ်ချုပ်ရေးအဆုံးသတ်စေခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာ2020ရွေးကောက်ပွဲမှာပြန်ပြီးတော့အနိုင်ရလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။နိုင်ငံအာဏာအများအပြားကိုစစ်တပ်ကရယူထားတာကိုရှော့ချဖျက်တောက်နိုင်ခြင်းမရှိသေးတာ၊တိုင်းရင်းသားပဋိပက္ခတွေမြင့်တက်နေတာကိုတားဆီးနိုင်ခြင်းမရှိသေးတာနဲ့ရခိုင်မြောက်ပိုင်းမှာ2018ခုနှစ်ကစစ်တပ်ကဆင်နွှဲခဲ့တဲ့စစ်စင်ရေးတွေကြောင့်နိုင်ငံတကာကဝေဖန်ခံနေရတာတွေရှိနေပေမဲ့လည်း NLD ပါတီဟာထောက်ခံမှုအများအပြားရထားဆဲဖြစ်ပါတယ်။2020အထွေထွေရွေးကောက်ပွဲမှာနိုင်ငံရေးပါတီ94ခုကကိုယ်စားလှယ်လောင်း9000ကျော်ပါဝင်ရှင်ပြိုင်ဖို့အမြင့်စီးရင်တင်သွင်းထားပါတယ်ရှင်။